ဟာရီကိန်းအာမာကီဝါနိုင်ငံရှိပဲနေရာတော်တော်များကိုဖျက်ဆီးတိုက်ခတ်နေပြီးဒီနေ့တောက်ချာနေနောက်မှာတော့အနောက်မြောက်ဘက်ကိုရွှေ့ရှားနေတဲ့မုန်တိုင်းဟာကီဝါနိုင်ငံမြောက်ပိုင်းနဲ့ဘာမားနိုင်ငံနေရာတော်တော်များကိုတိုက်ရိုက်ဝင်ရောက်လိမ့်မယ်လို့လည်းအမေရိကန်မြို့သားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားပါတယ်။ပြင်းအားစင်ကရှိတဲ့အာမာဟာရီကိန်းဟာဒီနေ့စောရင်းမှာတော့အစဉ်လေးဖြစ်ရွှေ့ချလာပြီးမယ်အားကောင်းနေစေဖြစ်ပါတယ်။အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဒီရက်ပိုင်းတွင်ဝင်ရောက်ဖို့ရှိနေတဲ့မုန်တိုင်းဟာအင်အားဆက်ကောင်းနေနိုင်တယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားကြတာပါ။မုန်တိုင်းဗဟိုချက်ဟာကီဝါနိုင်ငံမြောက်ပိုင်းကန်ယူရန်နဲ့ဘာမားအလယ်ပိုင်းဒေသတွေကိုဒီကနေ့နဲ့မနက်ပိုင်းမှာဖျက်ဆီးယူရှာပြီးဖလော်ရီဒါတောင်ပိုင်းဒေသတော်တော်များကိုတော့တနင်္လာနေ့အစောပိုင်းမှာဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။ဘာမားတက်ကောကျန်းစုတွေနဲ့ကျူးဘားနိုင်ငံကဒေသတော်များများအပြင်ဖလော်ရီဒါပြည်နယ်ကန်ယူရန်ဒေသတွေမှာတော့ဟာရီကိန်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။အာမာဟာရီကိန်းချဉ်ကပ်လာနေတဲ့ဖလော်ရီဒါတောင်ပိုင်းမှာတော့လူ9သိန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့လည်းမနေ့တုန်းကပဲအမိန့်ထုတ်ပြန်ထားပါတယ်။အတ္လန်တစ်သမုဒ္ဒရာမှာအင်အားပြင်းစုံမုန်တိုင်းဖြစ်ဆင်းရင်တင်ထားတဲ့အာမာမုန်တိုင်းကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတာပါ။မုန်တိုင်းထံတရားခံရတဲ့ဘာဘူရာကျောင်းအဆွေလည်းလူသူနေလို့မရနိုင်လောက်တဲ့အခြေအနေတွေဖြစ်ခဲ့ရတဲ့အကြောင်းအန်တီကိုနဲ့ဘာဘူရာဝန်ကြီးချုပ်ဂက်စတွန်ဘရောင်းကပြောဆိုထားပါတယ်။အန်တီကိုကနဲ့ဘာဘူရာကျွန်းစုတွေကပြင်းအားဆင်ဆုံးရှိတဲ့ဟိုစေးဟာရီကိန်းမုန်တိုင်းစီးရင်မှာထပ်မံဝင်ရောက်မဲ့အန်ဒီအန်နဲ့ရင်ဆိုင်နေရပါတယ်။